အမေရိကန်ပြည်ထောင်စုရဲ့နိုင်ငံရေးအပြောင်းအလဲတွေဖြစ်လာစေနိုင်တဲ့လွှတ်တော်သက်တမ်းဝင်ရွေးကောက်ပွဲမှာအမေရိကန်မှာအခြေချနေထိုင်ကြတဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေလည်းပါဝင်မဲပေးခဲ့ကြပါတယ်။ဘယ်သူကိုဘာကြောင့်မဲပေးခဲ့ကြတယ်ဆိုတာကိုဆက်သွယ်မေးမြန်းထားတဲ့ဒေါခင်မျိုးသက်ကပြောပြမှာပါ
။နိုဝင်ဘာလ6ရက်အင်ကာနဲ့ကျင်းပတဲ့ရွေးကောက်ပွဲမှာအမေရိကန်လွှတ်တော်200ထဲကအောက်လွှတ်တော်အတွက်အမှတ်နေရာ435နေရာစလုံးနဲ့အထက်လွှတ်တော်အတွက်အမှတ်နေရာ100ထဲကသုံးပုံတပုံဖြစ်တဲ့35နေရာအပြင်ပြည်내အုပ်ချုပ်ရေးမှူး36နေရာအတွက်ပါမဲပေးရွေးချယ်ကြတာဖြစ်ပါတယ်။အိန္ဒိယနာပြည်နယ်မှာအခြေချနေထိုင်တဲ့မြန်မာတိုင်းရင်းသားတွေထဲမှာ90ရာနှုန်းကချင်းတိုင်းရင်းသားတွေဖြစ်ပြီးအများစုကစစ်ရုံအလုပ်ရုံတွေမှာလုပ်ကိုင်နေသူစီးပွားရေးသမားတွေများပါတယ်။အမေရိကန်ရဲ့ပါတီကြီးနှစ်ထက်ကဘဲပါတီကိုမှဝင်မထားသူတွေများပြီးသူတို့အတွက်လှုပ်ပြီးနှံစွမ်းရှိသူကမဲပေးဖို့ဆန္ဒရှိတယ်လို့ချင်းလူမှုတိုင်ဝမ်ဦးဆောင်သူတဦးဖြစ်တဲ့ဦးဗန်ဂျူအုပ်ကပြောပါတယ
်သူတို့ချင်းမှာမဲပေးလို့အများနေပြီဘယ်နေရအတိအကျတော့မသိဘူးပေါ့ပေးမယ်လို့အများကြီးရှိပါတယ်ဒီဘဝကြည့်လာတဲ့လူမှလည်းအားလုံးတော့မတူကြဘူးပေါ့နော်တချို့ကဒီမိုကရေစီပေးမယ်လို့ရှိတယ်တချို့ကဒီပပ်လစ်ပေးမယ်လို့လည်းရှိပါတယ်ဒါပေမဲ့ကျွန်တော်ချင်းကွန်မြူနတီကတော့ပါတီမှာတော့မတော်ဘူးလူမှပဲကျွန်တော်အားမူတည်ပါတယ်ပါတီဆွဲတော့တိတ်မရှိပါဘူးပေါ့ကျွန်တော်ပေးမယ်မဲရတော့ပါတီနဲ့မဆိုင်ပါဘူးကျွန်တော်ကတော့ကောင်းမယ်ဆိုတာပဲနေပေးရမှာပဲဒီမှာစီနီတာလေးပေးရမယ်ဒီမှာစတိတ်လေဗာမှာလေးပေးเสียရှိတယ်ဒီမှာစတိတ်လေဗာကနေဆိုရင်တော့ဂျူဒေါ်နာလီနဲ့မိုက်ဘရွန်ရှိတယ်အဲ့ဒီနေရာထဲမှာတော့နေနေခက်ပါတယ်ဒါပေမဲ့အခုလောလောဆယ်တော့ဂျိုးက one time လောပြီးပြီဒါပေမဲ့ထူးထူးချက်ချသူအင်ဒီယနာစတိတ်လောပေးတာကျွန်တော်မသိသေးပါဘူးပေါ့မိုက်ဘရွန်ကျော်ပေးမယ်သူကရီပပ်ဘလစ်ပဲအဲ့တော့စီပေါ်ပိုင်းမှာတော့အဲ့ဒီမိုက်ဘရွန်ကိုပူပြီးဆက်ချတာပေါ့နော်သူက business man ဆိုတော့ economic ဘက်မှာတော့သူကပူပေါင်းမယ်လို့ထင်တာပဲ president trump လည်း politics and experience မရှိဘူးပေါ့ဒါပေမဲ့ economic ဘက်မှာတော့သူက president trump လည်းသူကခု US economic တော့ကောင်းလာတယ်လို့ထင်တာပေါ့ economic business man ဆိုတော့အဲ့လိုပဲကျွန်တော်မျှော်လင့်ချက်ရှိတာပေါ့
မြောက်ကရိုလိုင်းနားမှာနေထိုင်သူစီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ကိုဝေမျိုးလင်းကတော့ democratic party ဝင်တစ်ယောက်ဖြစ်ပြီးကြိုတင်မဲပေးခဲ့သူပါ
ဟောက19ရက်နေ့မဲဆောက်ကြတော့ကြတယ်မဲထရတော့ကျွန်တော် issue တွေကိုကြည့်ပြီးတော့မှမဲထရမှာပေါ့နော်အဲဒါပေမဲ့အခုနောက်ပိုင်းကျတော့ party line မဲ့ vote လို့တော့ပေါ့နော်ဟိုဆိုဒီမိုကရေစီနဲ့တော့ထည့်လိုက်တာပဲကိုကကို party နဲ့ 100% agree ဖြစ်လာဆိုတော့မဖြစ်ဘူးပေါ့နော်ကိုနဲ့ kait ညီတဲ့ဥစ္စာမှာ 80% တော့ပါလို့ agree ဖြစ်တာတော့အဲ့လို progressive democrats ပေါ့နော် North Carolina senator တွေလည်းဝင်မရွေးဘူးလို့ပါဆိုလွတ်တော်အမတ်တွေပဲရှိရပါတော့အောက်လွတ်တော်အမတ်တွေပဲနာမည်ကတော့သူနာမည် chess party line vote ပေါ့နော်အဲဆိုကိုကကိုပါတီပဲကိုဖို့လို့တယ
်နဗာဒပြည်နယ်မှာစီးပွားရေးလုပ်ငန်းလုပ်ကင်နေသူတဦးဖြစ်တဲ့ဦးဆန်းထွန်းကတော့လက်ရှိအမေရိကန်ရဲ့စီးပွားရေးကအစ Republican Party ရဲ့လုပ်ပုံကိုင်ပုံကိုကြိုက်တာကြောင့်ဒီပါတီကိုပဲမဲပေးခဲ့တယ်လို့ပြောပါတယ
်ကျွန်တော်ကတော့ဟိုလောလောဆယ်ဖြစ်နေတဲ့ဟာကိုကြည့်တော့ Republican ကိုပို့ပြီးတော့သဘောကျပါတယ်အဓိကအကြောင်းရင်း၃ခုရှိတယ်ပေါ့လေတစ်ခုကတော့ဒေါ်နယ်ထရမ့်လုပ်နေတာတွေဘာတွေညာတွေကစီးပွားရေးကကိုမျိုးစီရှေ့တွေတန်းတန်းတက်လာတာတွေ့ရတော့လေကျွန်တော်အဲ့ဒါကိုသူ့ကိုတော်တော်အားကျပါတယ်ဒုတိယတစ်ချက်ကတော့သူကအဲ့ဒီနေဆက်ကိုစစ်တပ်တွေပဲလွှတ်တာပါညာကျွန်တော်အဲ့ဒီဟာလေးလည်းတော်တော်သဘောကျပါတယ်ဘာလို့ဆိုကျွန်တော်တို့တိုင်းပြည်မှာရင်ဆိုင်နေရတဲ့ပြဿနာမျိုးကိုအဲ့ဒါမျိုးကိုသူရှင်းရှင်းတာလေးရဟိုမလောင်ငင်ကလေးကကျိတ်နေတဲ့ဘောမျိုးပေါ့လေမိဘတွေကပြက်ပြက်သားသားကျင်းချလိုက်တဲ့ဘောမျိုးအဲ့ဒါလေးကိုသဘောကျပါတယ်နောက်တစ်ချက်ကတော့သူချင်းဟိုလေကတယ်ရိုရစ်စီပမာဒီမှာလည်းကွာတယ်ရိုရစ်ကြီးတွေလို့ပြောလို့မရပါဘူးခုနကတခုနာတခုနောက်ဘိန်းနဲ့ပတ်သက်တဲ့ဥပဒေစီနဲ့ပတ်သက်တဲ့ဟာတွေကခဏခဏဖြစ်နေတဲ့ကိစ္စတွေဖြစ်တဲ့အခါမှာပြက်ပြက်သားသားနှိမ်နှင်းတဲ့သဘောမျိုးရှိတယ်ပေါ့အဲ့ဒါမျိုးကတော့ကျွန်တော်ကတအားလဲကြိုက်တယ်ပေါ့ကျွန်တော်တိုင်းပြည်လေအဲ့လိုလေးဖြစ်စေရင်တော့လေကျွန်တော်ရီပပလီကန်သူချင်းမဲပေးခဲ့ပါတယ်ရီပပလီကန်သူ့ကိုတတ်နိုင်လောက်ကျွန်တော်ရွေးပြီးပေးခဲ့ပါတယ်ခင်ဗျာ
ဖလော်ရီဒါပြည်နယ်မှာနေထိုင်တဲ့မမမရလင်းကတော့ဒီမိုကရက်တစ်ပါတီရဲ့လောက်ရကိုသဘောကျသူတူပ
ါ Democrat အကိုပေးလိုက်တယ် Governor နဲ့ Senator ပေါ့နော
်ဟုတ်ကဲ့ဘာကြောင့် Democrat ကိုပေးတာပါလဲမို့
နိုင်ငံခြားပါတိုင်းပြည်လာတာလေတော့ဟို immigration ဆိုရင် Republican တွေကကန့်ကွက်ချင်တဲ့လူတွေလာတာ Democrat တွေကပို့ပြီးတော့ကြိုးဆိုတယ်လေအဲတော့ Democrat ကပိုကောင်းတယ်လို့ထင်တယ်တချို့ဗမာတွေက Democrat ကြိုက်တယ်ဟိုသူတို့အနေနဲ့ဒီတိုင်းပြည်ကိုလာဖို့ immigration issue ကပိုအရေးကြီးတယ်လေဆိုတော့သူတို့က Democrat ကြိုက်တယ်ဒါပေမဲ့ချမ်းသာတဲ့ဗမာတွေကတော့ Republican တွေကြိုက်တယ်ဘာဖြစ်လို့လဲဆိုတော့ tax တွေကို short short ပေးတယ်လေ Republican တွေက
လက်ရှိမှာ Republican Party ကသမရနေရာရောလွှတ်တော်200စလုံးကိုပါထိန်းချုပ်ထားတာပါ ဒါပေမဲ့ဒီမိုကရက်တွေကတော့အနည်းဆုံးလွှတ်တော်တရားကိုပြန်ပြီးထိန်းချုပ်နိုင်မှုအတွက်စူးစမ်းနေကြတာဖြစ်ပါတယ်။